ကိုဗစ် -19 ကပ်ရောဂါကာလလူစုလူဝေးမလုပ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဥဆောင်ကျင်းပခဲ့တဲ့အတွက်အမှုရင်ဆိုင်နေရတဲ့ခရစ်ယာန်တရားဟောဆရာဒေးဗစ်လာကိုဒီကနေ့မှာတော့ရန်ကုန်မြို့မယန်ကုန်တရားရုံးကနေထောင်နှံ3လစီရင်ချက်ချလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကပ်ရောဂါကာလလူစုလူဝေးမလုပ်ဖို့တားမြစ်ချက်ကိုဖောက်ဖျက်ခဲ့မှုနဲ့2လလောက်အမှုရင်ဆိုင်နေရတဲ့တရားဟောဆရာဒေးဗစ်လာနဲ့ဥဝေထွန်းတို့ကိုဒီကနေ့ပဲရန်ကုန်မြို့မယန်ကုန်မြို့နယ်တရားရုံးကပြစ်ဒဏ်စီရင်ချက်ချမှတ်လိုက်တာပါ။သူတို့နှစ်ဦးစလုံးကိုတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ30ကအရာထောင်နှံ3လကြာခံဖို့တရားရုံးကအမိန့်ချမှတ်လိုက်ပေမဲ့ချုပ်ရဲ့ခံစား권ရရှိမှာဖြစ်တယ်လို့လည်းမယန်ကုန်မြို့နယ်တရားသူကြီးဦးမိုးဆွေကမီဒီယာတွေကိုပြောပါဗျ။ထောင
်နှံ3လပြစ်ပေးလိုက်တယ်။ချုပ်ရဲ့ခံစား권တော့ဒါပြစ်မှုတည်းထုံးစံပဲလေ။အပြစ်ဒဏ်ပေးတယ်ဆိုရင်ချုပ်ရဲ့ခံစား권ရတာပဲ
။ငွေဒဏ်ပါသေးလားမသိဘူး။
မပါဘူး။
တရားလို့ချုပ်ရဲ့ခံစား권ဆိုအလုံးဘယ်နည်းလောက်ပါပြောင်းမလဲ
။နော်နှစ်ပတ်ညီပါတော့ရှိတယ်။ตัวชุบยักษ์ก็ซะพี่ชุบได้เนี่ยซะพี่แล้วอะเตียวินน่ะบ่ต้องละพี่เอาเนี่ยมาบ่เนาะถ้าเราตู้เตียซินซีก็ได้บ่เนาะ
กะเนดาနိုင်ငံသားတရားဟောဆရာเดวิดလာဟာကက်ယောဂါကာလကန့်သက်ချက်တွေထုတ်ပြန်ထားခြင်းဧပြီလ9ရက်နေ့တုန်းကရန်ကုန်မြို့မှာဘာသာရေးပွဲတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အတွက်အေးအေးယူခံခဲ့ရတာဖြစ်ပါတယ်နောက်ပိုင်းမှာသူ့အပါအဝင်အခမ်းအနားတက်ရောက်သူတွေကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ68ဦးထိရှိခဲ့တယ်လို့လဲကျန်းမာရေးဝန်ကြီးဌာနကအတည်ပြုပြောဆိုထားပါတယ်။တရားလွှတ်တော်ရှေ့နေများကောင်စီဝင်ဥခင်မောင်စောကတော့ကက်ယောဂါကာလမှာဥပဒေချိုးဖောက်သူတွေရှိတယ်ဆိုရင်ကြောသားရင်သားမခွဲကြပဲအေးအေးယူဆောင်ရွက်တင်တယ်လို့မှတ်ချက်ပေးပြောဆိုလိုက်ပါတယ်။
ဒီကာလအတွင်းမှာကိုဗစ်ကာလအတွင်းမှာအဲ့ဒီလိုပဲအတိအလင်းပေါ်ရောတာဝန်ရှိတဲ့ပုဂ္ဂိုလ်တွေလာဥပဒေချိုးဖောက်ရရောက်နေတဲ့ကိစ္စတွေရှိကြတယ်။အဲ့ဒါကြတော့ကြော်သွားတယ်ဥပဒေအောက်မှာအလုံးတန်းတူရှိရမယ်ဥပဒေရောင်းရတာကိုပဲရေမြအားဖြင့်တမှုကြီးဆောင်ရွက်တဲ့ကိစ္စကိုကျွန်တော်ဘာမှသိပြောနေရမရှိဘူးပြမှုတွေရတွေ့ရင်နော်ဒီပြင်အဲ့ဒီလိုလုပ်တဲ့ကိစ္စတွေအကုန်လုံးက equal under the law ဖြစ်ပါလားကျွန်တော်မသိဘူးလို့ဖြစ်နေရ
ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ April လနဲ့ May လအတွင်းမှာတဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲကျင်းပခဲ့သူတွေနဲ့နေအိမ်အတွင်းလူစုလူဝေးနဲ့ဘာသာရေးဝတ်ပြုဆူတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြတာစီမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်30ကနဲ့အရေးယူကတရားရုံးကထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းအလားတူအစိုးရတာဝန်ရှိသူတွေအပါအဝင်ကက်ယောဂါကာလကန့်သက်ချက်တွေမလိုက်နာတာတွေရှိခဲ့ပေမဲ့အရေးယူခဲ့တာမျိုးမရှိခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေမှာတော့ဘသူမဆိုစမ်းစစ်ချက်မပြုတ်လို့ပဲနဲ့ပို့ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုကြောက်နိုင်တာကိုသိလို့ဖြစ်စီတမင်လို့လို့ဖြစ်စီတဘာဝဘေးအန္တရာယ်နဲ့ကြုံရတာဒါမှမဟုတ်ရင်လေကြုံရအောင်လို့အကြောင်းရင်းတွေဖန်တီးထားတာဆိုရင်သုံးနှစ်ထက်မပိုတဲ့ထောင်တန်းငွေတန်းဒါမှမဟုတ်ပြစ်ဒဏ်နှစ်ရက်လုံးချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်ကျမမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်